မင်္ဂလာပါခင်ဗျာဒီနေ့တရားဒီလိုင်းစီစဉ်မှာတော့တရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်အလားအလာတွေကိုစနစ်တော်မှာဖြစ်ပါတယ်တရုတ်သမ္မတရှီချင်းဖြင့်ရှီသင်းဘတ်ကမြန်မာနိုင်ငံကိုလာဖို့ရှိပါတယ်ဒါဆိုရင်2020နှစ်တည်းမှာတရုတ်သမ္မတရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်တယ်လို့ပဲမြန်မာနိုင်ငံကို19နှစ်ကျော်ပထမဆုံးတရုတ်သမ္မတတူရဲ့ခီးစဉ်လည်းဖြစ်တာကြောင့်ထူးခြားမယ်ဆိုပြီးတော့လည်းမျှော်လင့်နေတာရှိပါတယ်ဆိုတော့ဒီကမ္ဘာမှာဒီနေ့ဒီချာဩဇာရှိန်ဝါကြီးလာနေတဲ့တရုတ်နိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးကနေမြန်မာနိုင်ငံအနေနဲ့ဘလို့အကျိုးမြတ်တွေမျှော်လင့်နိုင်မလဲဆက်ဆံရေးမှာရောဒီချားစီကဘာလို့ရှိမလဲဆိုတော့ကျွန်တော်တို့ဆင်းနေမှာဖြစ်ပါတယ်ပြည်နိုင်ဆင်းနေဖို့အတွက်ဒီမြန်မာရေးကဲကဲပုံကိုဖြစ်ချရဲတရုတ်နိုင်ငံခြေစိုက်ဒေါက်တာလက်ကျော်စိုးနောက်ဒင်းလာဆရာဦးမောင်စိုးကိုဖိတ်ခေါ်ထားပါတယ်ဆိုတော့ကျွန်တော်ပြည်နိုင်ဆင်းနေမဲ့ပုံကိုနှစ်ဦးလဲအခုဆိုလေးလိုင်းကမှရောက်နေပါပြီဆိုတော့ဒါနဲ့ပတ်သက်လို့အရင်ဆုံးပေါ့လေကျွန်တော်ဒီပြည်နိုင်ဆင်းနေမဲ့ပုံကိုရဲ့အကျဉ်းချင်းသုံးသပ်ချက်ကိုကြားနေပါတယ်ခင်ဗျာဆိုတော့ဒါဆိုရင်ဒီနှစ်မှာတရုတ်သမားရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်တဲ့နောက်မြန်မာနိုင်ငံကို2020နီးပါးမှာပထမဆုံးလာတာလည်းဖြစ်တော့ဒီနောက်ခီးစဉ်တွေမှာတော့ဒီမြန်မာကောင်းဆောင်တွေနဲ့တွေ့မယ်ဖွံ့ဖြိုးရေးနဲ့ဆိုင်တဲ့ဒီစာချုပ်တချို့လည်းလက်မှတ်ထိုးမယ်ဆိုတဲ့ဒီနေ့လည်းကြားပါတယ်ဆိုတော့ဒီလိုထင်တာမြင်တာပေါ့လေထူးခြားချက်တွေအပြင်ခုခီးစဉ်မှာတခြားနောက်ကွယ်ကဟိုထူးခြားချက်တွေရောဘာတွေများရှိအောင်မလဲဆရာမဒေါက်တာလက်ကျော်ဆိုအရင်ဆွေးနွေးပြပါလားခင်ဗျာ
ဟုတ်ကဲ့ဟိုမနေ့ကကွာမှအတိတ်ကြီးကကြီးညာတာပါဟိုသမလရှိချင်းပြန်သွားမယ်ဆိုတာအဲ့တော့ဒါပမာပြင်းနဲ့တရုတ်ပြည်နဲ့ဒီအဟိုအပြာကအသိမှတ်ပြတာပေါ့နော်အဲ့တော့အနည်း90ကြီးအထင်းမှအတွက်သွားတာအဲဒီမှာစီးပွားရေးတွေဘာတွေအဲဘယ်လိုလုပ်မယ်ပါမယ်ပေါ့ဗျာအဲ့ဒီဟာတွေပြောသွားပါတယ်ဟုတ်လားအဲဥမာအစီကြောက်ဖြူရင်းနဲ့စိတ်ကားလို့ဒေသမျိုးတွေနောက်တစ်ခုကအဲဟိုပမာပြင်းရဲ့ဒီခောက်မဲ့ကော်ရီဒါလမ်းကြီးဒီခါလေးပေါ့ဗျာအဲ့ဒါတွေပြောသွားတဲ့အချိန်မှာသူတို့ခုထည့်ပြောသွားပါတယ်အဲ့ဒါကပါလဲဆိုတော့သမရရှိချင်းပြင်ရဲ့2020နှစ်တည်းအတွင်းမှာပထမဦးဆုံးသောပြည်ပဖြစ်စဉ်ဖြစ်တယ်ဆိုတာထည့်ပြောသွားပါတယ်အဲ့တော့တရုတ်ကသူကတန်ငင်းတမန်ငယ်လောက်ဟန်အရာဆိုရင်သူကဒီပထမဦးဆုံးခီးထွက်တာအဲ့ဒီသူအဲ့ဒီနှစ်မှာသူလုပ်တဲ့အဲ policy တွေမျိုးတွေဦးစားပေးတည်တာဦးစားပေးနိုင်တာဖြစ်တာပါလေဥမာအချင်းအာဖရိကကိုဦးစားပေးမယ်ဆိုရင်အာဖရိကကိုအင်စားထွက်တာပေါ့ဗျာမိုဇမ်ဘစ်လိုနိုင်ငံမျိုးဧသီယိုးပီးယားလိုနိုင်ငံမျိုးအဲ့လိုထွက်တယ်ဥရောပဆိုလည်းဥရောပပေါ့အဲ့တော့ဒီနှစ်ကတော့သူကအာရှတိုက်နေဒါကအာရှတိုက်ကမှအေရှင်းနဲ့ကပမာနိုင်ငံကိုဦးစားပေးပြီးလာတာဆိုတော့ဒါဟာထူးခြားချက်ရှိတာမှန်တယ်အဲ့တော့2020မှာအယုတ်ကစီမံကိန်းထဲမှာသူကစီမံကိန်းအကြီးတစ်ခုရှိတယ်အဲ့ဒါပါလဲဆိုတော့ RCEP ကိုပြီးအောင်လက်မှတ်ထိုးမယ်ပြီးအောင်အကောင့်ထည့်ဖို့နေဆိုရင်ဘန်ချက်ဒါကိုလူကတော့အဟောလူကဘာလာတော့ဟိုဘန်ကောက်မှာလုပ်တဲ့အာဆီယံနဲ့တခြားထိပ်စီအစည်းအဝေးတွေမှာဝန်ကြီးချုပ်လေးခတ်ချန်ကကြီးညာထားတာဖြစ်တယ်အဲ့တော့ဒီအာဆက်ဆိုတာကသူကအာဆီယံ6နိုင်ငံနဲ့တခြား6နိုင်ငံနဲ့ပူးပေါင်းထားတဲ့အဖွဲ့အာရှတိုက်အတော်များများကိုပါတယ်အဲ့တော့အာရှ6နိုင်ငံနဲ့အာရှတိုက်ကတချို့6နိုင်ငံနိုင်ငံကြီးတွေပါတယ်။ဒီလိုပါတယ်။ဆောင်ကိုရီးယားပါတယ်။ဂျပန်ပါတယ်။ဩစတြေးလျပါတယ်။နယူးဇီလန်ပါတယ်။အိန္ဒိယပါတယ်။အိန္ဒိယကတော့ယာယီနှုတ်ထွက်တာပေါ့ဗျာ။အဲ့တော့အဲ့လိုအဲ့ဒီဟာကြီးကိုဒီမှတ်ရခါမှာအာရှနိုင်ငံတွေကြီးလိုက်တော့အာရှနိုင်ငံမှာအနေဆုံးဖွံ့ဖြိုးရေးအနေဆုံး3နိုင်ငံရှိတယ်။ဒီကစက်ကြီးဆိုင်တဲ့ဒီ3နိုင်ငံ။လာဦးရဲ့ကမ္ဘောဒီးယားရဲ့ပမာရဲ့လာဦးနဲ့ကမ္ဘောဒီးယားကတော့သူကအေယုတ်ကဒီမဲခေါင်မျိုးကဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေမှာတော်တော်ရောပါသွားပြီးတော့တော်တော်ဖွံ့ဖြိုးတိုးတက်တဲ့လမ်းပေါ်တော်တော်ရောက်ပါပြီ။ဒီမှာပြဿနာတင်တာမြန်မာနိုင်ငံပဲ။အဲ့တော့မြန်မာနိုင်ငံရဲ့ပြဿနာပါလဲဆိုတော့ပြည်နည်းမတူတဲ့အဲ့တော့ပြည်နည်းမတူတဲ့ဟိုမဖြစ်ချင်းနဲ့ဘာစည်းဝါးရေးမှလုပ်လို့ရဘူးဆိုတာအစိုးရကတည်ပြီးပြောတာလား။ဒါကြောင့်မို့မြန်မာနိုင်ငံကိုအပြေးပေးတာဟာဒီကိစ္စကိုကုလဖြည့်ဆင်းပေးတယ်။စီးပွားရေးကိစ္စတွေဒီကိစ္စတွေမှာအပြီးအရေးပေးတယ်လို့အရေးယူဆောင်ရွက်ပေးတယ်လို့ဒီခီးစဉ်ဖြစ်ပေါ်လာတယ်လို့ကျွန်မကတော့အဲအထင်ကြီးပါတယ်
။ Okay ဆရာမတော်လည်းကျွန်တော်ပြောရချင်သူကဆိုတော့ဆရာဦးမောင်ဆိုတဲ့သဘောထားကိုခင်ဗျကျွန်တော်တို့အခုခီးစဉ်မှာအဓိကထူးခြားချက်တွေတခြားဘာတွေများရှိအောင်လဲသူတရားဝင်ကြီးညာထားတာအပြင်ပေါ့လေ။
အဲ့တော့ဗမာပြည်ကိုသူ့ရဲ့မဟာဗျူဟာကျတဲ့ဒီမှန်းချက်အတွက်ဒီပါတဲ့နိုင်ငံနိုင်ငံချင်းသဘောထားတာပါအဲ့ဒီခြေတံဘောကနေပြီးတော့ဒီခီးစဉ်တော့လာတယ်လို့ပြောရပါမယ် ဒီလိုပြောမှဆိုလို့ရှိရင်ဒီလိုရှိပဲသင်္ကေတရန်ဒေတာတွေကပုံမှန်တုတ်တဲ့ကိုကိုယ်ဒီပြန်လေရန်တော့ရန်လာကြောင်းနေပုံမှန်တုတ်တဲ့ဒီတောင်ပိုင်းနဲ့နောက်ပိုင်းပြည်နယ်တွေကအကုန်လုံးနဲ့ကြပြီးတော့ဒီသင်္ကေတတန်းနဲ့ဝေးသွားတဲ့အခါမှာဒီစုတန်းရောက်မှုကပုံမှန်တုတ်တဲ့မှုကနေအဲဒီပြုတ်ပြည့်စင်းကြရရဆိုလို့ရှိရင်လူပြည်ပြည်ဟာပြုတ်ပြည့်ရှိပဲကံရုံးတန်းဒေတာတွေမှာသင်္ကေတန်းဒေတာတွေမှာဒေါ်လာဒီရေတူဒေါ်လာ2500လောက်ရှိတဲ့အချိန်မှာဒီတောင်ပိုင်းနဲ့ဒီအနောက်ပိုင်းပြည်နယ်တွေကလူပြည်ပြည်ဝင်တွေဒေါ်လာ6000လောက်ပဲရှိတဲ့အချိန်မျိုးပါအဲ့တော့ဘွားပြည်ကိုဖြတ်ပြီးတော့အိန္ဒိယတုံးပြာဆိုတန်းနေပြီးတော့ဒီကွန်မန်ရီလိုင်းတောင်ပေါ့ဖို့ပဲသူတို့အများအားဖြင့်လာပါတယ်အဲစဉ်းစားရဆိုတာကဒီလိုင်းတော့ဟာဒီသင်္ကေတလမ်းတော့ပြတ်သွားမယ်ဒီလိုလည်းကရေလေကြအနေရှိအောင်ဆက်ဆိုးပါးပါးရတဲ့မိုင်ကောင်ကြီးရဲ့စီးရီကိုချိန်ပြပါအဲ့တော့ဒီလိုအနေနဲ့ကျွန်တော်တို့သင်္ကားလာတော့တောက်ပြည်ရင်းနဲ့စေကမ်းပါတောက်ပြည်မန္တလေးမြို့ကျဲဒီလက်ထားလမ်းကြမ်းလမ်းပေါ်ပြီးတော့ဒီတောက်ပြည်ရင်းနဲ့စေကမ်းကိုသင်္ကားလာကြည့်ပါလားအဲ့ဒါလည်းဒီကွာကတော့ဒီဒီအမေထူတာတွေပါတယ်ရှိနေပါပြီဒါနဲ့ပြဿနာဗမာပြည်ပါဗမာပြည်မှာဆက်နေတဲ့ဘက်မှာလည်းနည်းနည်းဟိုဒီဖိုင်စင်းနေတာမှလည်းတိုက်ပွဲဆင်းနေတယ်တိုက်ပွဲတွေကပြင်းပြလာတဲ့အချိန်မှာကျေးဇူးအနေနဲ့ဒီကိစ္စကိုကိုဆက်လို့ကိုဖြတ်နေတာပေါ့ဖြတ်နေရင်လည်းကျောင်းမျိုးလေးကိုအတက်ကတော့နင်းနေပြီတွန်းအပင်းနဲ့တက်ကကလည်းညီလာပေါင်းကိုတော့စဉ်းစားပါလေသူ့မှာကြွားခြင်းကြွားမစင်းတော့ဗမောမျိုးရဲ့အရှိတ်ပဲဒီလိုကြိုးကနေကြည့်တော့မှလေကျဲစုလို့ပါပြန်မျိုးနဲ့ကမျိုးကြီးကြည့်ရတယ်ဘောမှာတော့ဒီဖြစ်ပြီးချက်ပေါင်းဆိုရစီအဲ့တော့ဒီကြိုးကနေကြည့်လို့ကွာဝေးကိုဒီခါလာပေါ့ပြီးဗမောကရင်းနဲ့စကန်လို့ပြီးတော့အေးအေးမြေချောင်းပဲနန်းလေးစပင်းကြီးဆုံးခြင်းပြီးတော့ပေးရနေပြီးတော့ပေးလိုက်ဖောက်လို့ဘူးလို့သူတို့ကျနော်ရှိရတယ်။သူ့ကိုပြောနေသလိုရှိရင်တော့ပြုတ်တော့နေနဲ့ဗမာပြည်ကပင်လယ်ဒီနေ့ပြန်နဲ့ပင်လယ်မနောအင်းရုံကြရဲကိုဖွဲ့ပြီးအောင်ဒီရှိလေပိုင်းနောက်ဆက်သူနောက်နိုင်ငံတွေဆိုတော့ဒီလမ်းကိုအေးတာတဲ့အခါမှာရှိတဲ့အတွက်ကြောင့်ဒါကိုအားလုံးစိတ်တိုင်းလုပ်ဖို့အတွက်ဒီမဟာကြီးကကြားတဲ့ရှင်လမ်းကိုနှမ်းဖို့အတွက်လာတယ်လို့ထင်ပါတယ်
ဟုတ်ကဲ့ဆရာဦးမဆိုးဆွေးနွေးရဲ့ကျေးဇူးပါဆိုတော့ဒီမြန်မာစလို့ဟိုတကူဒီပြည်နယ်ဆွေးနွေးရဲ့ပုဂ္ဂိုလ်နှုတ်ဦးစလုံးကတော့အဓိကထောက်ပြတာတရုတ်ကသူ့အတွက်ဒီမဟာရွေးချယ်တဲ့စီးပွားရေးဒီဖွံ့ဖြိုးရေးစီမံကိန်းတွေအတွက်အဓိကရည်ရွယ်ခီးစဉ်ဖြစ်မယ်လို့တုံ့တက်ကြတာရှိပါတယ်ဆိုတော့ဒီမြန်မာဆံမထီဒေါ်လာကျော်စုံပြန်မင်းကျင်တာပေါ့လေဒီတရုတ်နိုင်ငံကတော့သူ့ရည်မှန်းချက်တွေပြည်သွားဖို့အတွက်ကိုရည်ရွယ်ထားတာမှန်တယ်မြန်မာနိုင်ငံကကျွန်တော်မြန်မာနိုင်ငံဘက်ကရောဒီတရုတ်နိုင်ငံရဲ့စီမံချက်တွေထဲမှာအခုဒီခီးစဉ်ပေါ်ကနေပေါ့လေဘလို့အကျိုးမြတ်တွေဘလောက်ထိကျွန်တော်တို့ညွန်လင့်နိုင်စရာရောရှိမလဲခင်ဗျာ
။အဲဒီမှာဒီပြတ်ကတော့အကျိုးမြတ်တွေကအဲတကယ်လို့ကသူတို့ဒီစီမံကိန်းတွေအတိုင်းဖြစ်မြောက်လာမယ်ဆိုရင်တော့အဲဗမာပြည်ရဲ့စီးပွားရေးအခြေအနေတွေပါလိကအတော်ကောင်းမွန်လာနိုင်ပါတယ်။ဥပမာအားဖြင့်ခုနပြောတဲ့ကော်ရီဒေါ်လမ်းဆိုပါတော့နော်။အဲဒီကျုပ်ကြီးကနေပြီးတော့ဒီချက်ပြီးတော့နော်ရွှေကြီးတို့ခုမင်းကနေရွှေကြီးကနေချက်ပြီးဆင်းမဲ့လမ်းဆိုတော့အဲ့ဒီဆင်းမဲ့လမ်းတစ်လျှောက်ပါဆိုရင်ဒီလက်နက်ကန်ဒေါ်လာရေးအဖွဲ့ကြီးတွေထုတ်ရှားနေတဲ့နေရာတွေဖြတ်သားမှာဟုတ်။အဲ့တော့ဖြတ်သားမဲ့ခါကြတဲ့ခါကျတော့ဒီနေရာတွေဖြတ်သားမဲ့ဆိုလို့ရှိရင်ဒီနေရာတွေရဲ့လုံခြုံရေးကိုခင်းသိမ်းပြီးတော့ဒီနေရာတွေအသုံးပြုဒါတွေအားလုံးကိုသိချာကြည့်လဲအောင်ဒီကဆိုင်ရာကိုအင်းကြီးဆွေးနွေးရမှာအဲ့ဒီအခါမှာဆိုရင်ဒီဒေသဆိုင်ရာမှာဆုတ်ရှားနေတဲ့တော်လှန်ရေးအဖွဲ့အစည်းတွေရှိမယ်။ဗမာတပ်မတော်ရှိမယ်။အစိုးရအဖွဲ့အစည်းတွေရှိမယ်။ဒီဒါတွေအားလုံးကရေဘူးအားဖြင့်အပြန်အလှန်ဆွေးနွေးပြီးနိုင်ပြီးတော့မှဒါတွေရနေပြီးတော့အဲလုပ်ငန်းတွေဖြစ်ရအောင်လုပ်လုံးလုံးရပါနိုင်တယ်အဲ့တော့အဲ့လိုဆွေးနွေးရင်ဆွေးနွေးရင်လည်းကျွေးခုရပါပေါ့ဗျာအဲဒီဟိုကျမတို့ဒီလက်နက်ကိုင်းတတိပခါတွေလည်းတဖြည်းဖြည်းကျော်လွှဲနိုင်တယ်ဖြစ်တယ်နောက်တစ်ခုကတရုတ်ကဒီပမာပြည်ရဲ့ပြည်ရင်းစစ်ကဖြစ်ရတဲ့အကြောင်းရင်းမှသူထောက်ပြထားတာတစ်ခုရှိတယ်အဲ့ဒါပါလဲဆိုတော့ဒီပြည်နယ်တွေလူမျိုးစုတွေဒီရဲ့ဒေသတွေမှာတော့ဖြစ်ရှိလာတဲ့တရားစာတပစ္စည်းတွေမျှမျှတတ်မဝေခွဲနိုင်ဘူးသဘောကတော့ဗျာပြည်ရည်ကြီးကဆင်းရဲနေတယ်အဲ့တော့အဲ့ဒီဟာတွေကိုဒီလမ်းပန်းဆက်သွယ်ရေးတွေဘာတွေကောင်းမွန်လာလို့เนาะပုံစံဆွေးဆွေးရေးတွေဘာတွေချောမွေ့လာလို့စီးပွားရေးအရတုံးပြတောင်းတင်းခိုင်မာလာရင်ဒီလက်နက်ကင်တော်ဟန်ရေးတွေပဲဖြစ်ဖြစ်လက်နက်ကင်ခီးချင်းနဲ့နီးလန်းတွေပဲဖြစ်ဖြစ်အဲ့ဒီဟာတွေတဖြည်းဖြည်းအားပြော်စေလိမ့်မယ်လို့ဒီကလည်းပြောပြရတယ်ဒါကြောင့်မို့ဒါတွေအားလုံးကတိကျစီးပွားရေးရကူဒီမှာပဲဖြစ်ဖြစ်တိကျယဉ်ကြီးမြုံနာမှာပဲဖြစ်ဖြစ်အတတ်ပညာတွေရဟိုဆောင်ရှင်ပေးနိုင်မှာပဲဖြစ်ဖြစ်ဒါတွေအားလုံးကဗမာပြည်အတွက်တော့အကျိုးအများကြီးရှိနိုင်တယ်လို့ကျွန်မကတော့ထင်ပါတယ်
ဟုတ်ကဲ့ဆရာမဒေါ်လာကျော်သာဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ဟိုကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရောနောက်ကျွန်တော်တို့အီးမေးလ်စာရေးပို့ထားတာတချို့လည်းရှိနေပါတယ်ဒီထဲမှာကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တူကိုကျွန်တော်အလှည့်ပေးချင်ပါတယ်ဟိုမြန်မာနိုင်ငံကကိုယ်စလိုက်ပွေကုန်းဖြစ်ပါတယ်ကိုယ်စလိုက်ပွေကုန်းသဘောထားလည်းဆွေးနွေးလို့ရပါခင်ဗျာ
ဟုတ်ကဲ့ဒီလိုကမြန်မာပြည်နိုင်ငံဖြစ်တယ်မြန်မာနိုင်ငံကတော့မြန်မာသေးတဲ့နိုင်ငံဖြစ်တော့ဥပမာအမေရိကန်နဲ့တရုတ်ကမှဒီပွားရေးတို့အကျင့်နေချိန်မှာအမေရိကန်ကမှနောက်ဆုံးသွားတဲ့အချိန်ဖြစ်နေတယ်အဲ့တော့မြန်မာနိုင်ငံနဲ့တရုတ်နဲ့ဒီပွားရေးတို့နဲ့သူတို့ကအစိုးရဒီပွားရေးတို့နဲ့ချိန်မှာကျွန်တော်ကတော့အခုကလေးကနေဟိုသူ့ရင်တော့ကျွန်တော်တရုတ်ကတော့ဒီလိုတော့အမြဲတမ်းချုပ်ပါလေဆိုတဲ့စိတ်ကကစိတ်ကကျွန်တော်သိနေတာရှိနေတယ်အဲ့တော့ဒီချင်းတို့ကတော့ဟုတ်ကဲ့လေဒီသင်္ကေတကတော့တရုတ်ကသူ့အတွက်အကျိုးရှိပါတယ်ဒီသင်္ကေတသူတို့ကိုကြည့်လို့ရှိနေတယ်။အဲဒီတော့တရုတ်ဆိုရင်သာသာတော့နိုင်ငံတကာစစ်ဆိုင်မှာသူ့အတွက်အကျိုးအမြတ်ရှိတဲ့ဥစ္စာတွေကအားလုံးကလည်းဒီလိုမှသူ့အရင်းနာခံပြီးမှလူ့ကိုယ်ကြီးတွေနောက်တော့သူများအတွက်ဆိုရင်အနောက်နိုင်ငံတွေကိုစိတ်ကပြုံးမရှိတဲ့ခါကျတော့ဒီပြည်နိုင်ငံနဲ့ဒီလိုတဲ့အင်ဂျင်နီယာမစစ်ဆောင်တဲ့နေရာစစ်ဆောင်လို့လေကိုယ်တို့ရောအစိုးရကခံရစစ်ဆိုင်ရမယ်ဆိုတော့ဥတီတိချင်းလာတဲ့ဥစ္စာလည်းကျွန်တော်တွေ့တော့ဟိုစံမှုခံစားချက်ကိုကျွန်တော်ဟိုချစ်တဲ့လေလို့ကျွန်တော်ယူပါကြာ
ဟုတ်ကဲ့ကိုစလိုက်ဘွေကိုစနစ်ပြရကျေးဇူးပါဆိုတော့ကျွန်တော်စောစောဒီကျွန်တော်ဒေါ်လာကျော်စောမေးတဲ့မေးခွန်းကိုပဲကျွန်တော်ဥမောင်ဆိုးလည်းမေးချင်ပါတယ်ခင်ဗျာဆိုတော့စောစောဥမောင်ဆိုးလည်းထောက်ပြတာရှိပါတယ်တရုတ်နိုင်ငံကသူ့ရဲ့ဒီဖွံ့ဖြိုးရေးမဟာဗျူဟာရဲ့အောင်မြင်မှုအတွက်အဓိကရည်ရွယ်ချက်အနေနဲ့လည်းမြန်မာနိုင်ငံကိုလာရောက်ကြီးစင်တာပါတယ်ဆိုတော့ဒီလိုပေါ့လေတရုတ်နိုင်ငံဘက်ကရည်ရွယ်တဲ့ဒီမဟာဗျူဟာမှာပေါ့လေမြန်မာနိုင်ငံအနေနဲ့ရောကျွန်တော်ဘလို့အကျိုးမြတ်တွေဘလောက်ဒီမျှော်လင့်နိုင်ကြရရှိမယ်လို့ဥမောင်ဆိုးသုံးသပ်လဲခင်ဗျာ
အမှန်တကယ်တော့နိုင်ငံရေးမဟာမိတ်ပေါ့ဗျာကျွန်တော်အနေနဲ့တော့ဒီသာပြောမှာအင်အားကြီးနိုင်ငံတကာလည်းဖြစ်တယ်တူတော်တော်ကလူငယ်ရေးကောင်စီဝင်လည်းဖြစ်တယ်တင်းဦးနဲ့မဟာမိတ်ပြုတာကကျွန်တော်တို့နိုင်ငံကဆက်ဆံရေးမှာတော့အကျိုးသက်ရောက်မှုရှိပါတယ်လောလောဆယ် ICG ကိုကိစ္စမျိုးတွေကျုံကျုံနေပြီးနေရတဲ့တိုင်းပြည်တကြီးကိုဒီလိုလူငယ်ရေးကောင်စီဖွဲ့ဝင်နိုင်အင်အားဒီသာပြောအင်အားကြီးနိုင်ငံတကာနိုင်ငံနဲ့မိတ်ဆက်ဖြစ်နေတာနိုင်ငံရေးကမိတ်ဆက်ဖြစ်နေတာကောင်းမွန်တဲ့ကိစ္စပါဖို့အတွက်ကြိုးစားရတဲ့ကိစ္စလို့ပြောပါမယ်အဲတစ်ချက်တည်းမှာလည်းစီးပွားရေးလုပ်ငန်းတွေမှာတော့ကျွန်တော်တို့အတွက်အကျိုးရှိတဲ့အနေအထားမျိုးကိုဖန်တီးနေတယ်ဖန်တီးပြီးယူနိုင်တယ်ဆိုရင်တော့ကျွန်တော်တို့လူမှုအတွက်တော့အကျိုးရှိတဲ့အခြေအနေတွေပေါ်လာနိုင်တယ်လို့ထင်ပါတယ်
။ဟုတ်ကဲ့ဆရာဦးမောင်ဆွေးဆွေးနွေးတာကျေးဇူးပါ။နောက်ထပ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာရင်းရေးသားပေးဖို့ထားရည်လည်းတော်တော်များရှိနေပါတယ်။ဒီထက်ကဒီ Facebook ကမှတ်ချက်တချို့တော့မရေးတန်တာချို့ဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါကိုအောင်လေးကြီး။နန်းလောင်ခေါင်ဆိုတဲ့ Facebook အကောင့်ပါရှင်ကတော့မြစ်ဖုံစီမံကိန်းအစားထိုးပါတယ်။တိုင်းနာဒေတာတော်တော်များများကတရုတ်စီမံကိန်းတွေကိုပွင့်လင်းနေတာရဲ့စာချုပ်တွေချပြပါဒေတာအကျိုးမရှိတဲ့စီမံကိန်းအကုန်ရပ်ပါလက်နက်ကန်အဖွဲ့တွေဒီလိုအကျိုးမရှိတဲ့စီမံကိန်းတွေကိုတားဆီးပေးကြပါလို့ရေးထားပါတယ်နောက်ထပ်သောရရှင်တယောက်ဖြစ်တဲ့ဦးလာထွန်းကတော့တရုတ်ရဲ့ထင်ရှားတဲ့နိုင်ငံတကာ policy မှာနိုင်ငံတစ်ခုမူဝါဒနှစ်ခုလိုမျိုးပါတီမူဝါဒနဲ့အစိုးရမူဝါဒအစသဖြင့်ကျင့်သုံးခဲ့တယ်လို့အခုလည်းတန်တမာဆက်ဆံရေးနဲ့ပုဂ္ဂလိကစီးပွားရေး policy လို့ပြောရမလားအပေါ်ရန်ပြင်းထန် policy ကတမျိုးစီးပွားရေးသမားတွေကလှုပ်ချင်တယ်လို့လုပ်တဲ့မူဝါဒတွေကျင့်သုံးနေတာပါလို့ရေးထားပါရှင်။နောက်ထပ်အကိုချေမျိုးလေးကတော့တရုတ်ကမှရှီကျင်းပင်မြန်မာနိုင်ငံကိုလာမယ်တရင်ကြရလို့မြန်မာနိုင်ငံအစိုးရနဲ့ဝန်ကြီးတွေပူဇော်ဝမ်းသာပါရဲ့။စီမံကိန်းဆိုတဲ့ကမ်းလှမ်းမှုတွေပါလာခဲ့ရင်အစိုးရနဲ့ဝန်ကြီးချုပ်တွေအကျိုးအမြတ်ကိုစီရကြမှာပါ။ပြည်သူတွေအတွက်လည်းဇူလာပါလိမ့်မယ်။ပေါ်ဝါကောင်းကောင်းလေးပါရင်နေရကြတဲ့အခါတုတ်ဖို့ပေါ့။လေယာဉ်မြေတွေအုံခံရတဲ့အခါလေတကယ်တော့ရှီကျင်းပင်ကစီးပွားရေးပါရကူခေါင်းဆောင်ပါဒါနဲ့မြန်မာနိုင်ငံကလူကြီးတွေကမျက်လုံးဝေတာရှင်နေပါ့ဟဲ့ကို့မိသားစုတစုတာမြင်တယ်ဒါကတကယ်ခက်ပါတယ်ရှီကျင်းပင်ကြီးကောင်းသောလာခြင်းဖြစ်ပါစေလို့ဒီ Facebook အကောင့်ပိုင်းရှင်အကိုချီမျိုးလေးကရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါတော့ကျွန်တော်ဒီ Facebook ကမှတ်ချက်တချို့ကနောက်ထပ် Facebook မှာလည်းကျွန်တော်တို့ပြီးသွားတဲ့စာတော်တော်များတချို့ရောမဆုမမဖတ်ပြပြပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ပုတိဘွားဆိုတဲ့ Facebook အကောင့်ကမဟုတ်မှလွဲရောရစ်စုံကိုပြန်တောင်းမယ်တောက်ဖြူကိုလုတ်ပိုင်ခွင့်တိုးတောင်းမယ်ဒါပဲနေမှာပါတဲ့မယုံရင်ကြည့်နေရပိုင်ခွင့်မရှိဘဲနဲ့တရုတ်ကြီးကအပြင်းမထွက်ပါဘူးတဲ့ကိုရေးကိုဆိုတဲ့ Facebook အကောင့်ကတော့တတိတော်ကြီးကြီးထားမှရပါမယ်တဲ့သူတို့မှာစီကန်ဆိုတာမျက်ကွယ်ပြုထားတယ်သူများဒုက္ခရောက်လဲသူတို့အကျိုးမြတ်ရရင်တရုတ်ကအကုန်လုတ်ပါတယ်တဲ့မယုံရဲဘူးတရုတ်ကိုလို့ရေးထားပါတယ်အောင်အောင်သူဆိုတဲ့ Facebook အကောင့်ကတော့ရှီကျင်းပင်ဝင်လာတာကတိုင်းပြည်တစ်ဝက်လောက်ပါမသွားဖို့ပဲဆူတောင်းနေမိတော့တယ်တဲ့ စုခမ်းဆိုတဲ့ Facebook အကောင့်ကတရုတ်ကဗမာကိုအကျိုးပြုနေတာကြပါတဲ့တရုတ်ကဗမာလူမျိုးတွေတုံးဖို့စားဖို့ဘယ်နိုင်ငံမှမတုံးတဲ့ဆေးတုစားစရာအတုတောက်စရာအတုသုံးစရာအတုအမြန်တွေပေါ်ပေါ်တည်တည်ဆိုင်ဆိုင်ပေးနေတာပဲလေတဲ့ဂျွန်ဖာကာဆိုတဲ့ Facebook အကောင့်ကလည်းတရုတ်ကနည်းနည်းပေးပြီးများများပြန်ယူသွားမှာပါပဲတဲ့အဓိကတော့သူ့အကျိုးစီးပွားမထိခိုက်အောင်လုပ်ခိုင်းပါပါဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီတော်တာရှင်ရဲ့စာရင်မှာတော့တရုတ်နိုင်ငံနဲ့ပတ်သက်ရင်ဟိုအနိုင်ကျင့်ခံရတဲ့အများထုတ်တယ်ဆိုရဲခံစားချက်မျိုးတွေရှိနေတာမျိုးတွေ့ရပါတယ်ဆိုတော့ဟိုဒါနဲ့ပတ်သက်လို့ဆီယမ်တော်လာကျော်ဆိုမေးချင်ပါတယ်ကျွန်တော်တို့ဒီလိုပုံပြူရေးကိစ္စရင်းနဲ့အတူဟိုပြဿနာကြီးဆိုတာလည်းတွဲပါလာတတ်ပါတယ်ဟိုဟိုအခုတလုံးမှာဆိုရင်ကျွန်တော်ကြားရရှိပါတယ်ဥမာဒီ DKB လို့ဒီလိုတန်းသားတွေထိချုပ်ထားတဲ့ဒေသတွေမှာဒီတရုတ်လုပ်ငန်းတွေကဟိုထိန်းကုတ်မရှိလုပ်နေရရှိရဲ့နောက်ဝင်ရင်းတို့ဝယ်ထွက်ရှင်တို့ထွက်ဆိုပြီးတော့လုပ်နေရရှိနေဆိုပြီးဝေဖန်တဲ့အတန်တွေလည်းကြားပါတယ်ဆိုတော့ဒီလိုပေါ့လေကျွန်တော်တို့ပွန်ပြူရေးကိစ္စရင်းနဲ့အတူတွဲပါလာနိုင်တဲ့ပြဿနာတွေကိုရောကျွန်တော်တို့ဒီခီးစဉ်မှာဘယ်လောက်ထိကျွန်တော်တို့ကုစားနိုင်မလဲနောက်ဘယ်လောက်ထိကျွမ်းနိုင်ဆုံးနိုင်မလဲလို့ညွှန်လဲလို့ရမယ်ဆရာမ
ဒီကဲသူ့ရဲ့ဟိုခြေလမ်းလေးကိုရပါတော့။အဲကဘာအဲအရင်အခုသူကအာရှတိုက်မှာအင်အားကြီးနိုင်ငံအဖြစ်ကနေပြီးတော့ကဘာစက်ခုံပေါ်ကသူကအင်အားကြီးနိုင်ငံအဖြစ်နဲ့တက်ဖို့ကြိုးစားတဲ့ကာလပြဒီအချိန်ကာလ။အဲတော့နိုင်ငံကအခြေအနေကြီးကြီးလိုက်လို့ရှိရင်လည်းတော့အရင်းရှင်စနစ်ကအမေရိကန်အမှုပြုတဲ့အရင်းရှင်စနစ်ဟုတ်လားဥရောပနိုင်ငံတွေရောအကုန်လုံးဘွတ်ထားနေကြတာ။အဲလိုအခြေအနေမှာဒီကခြေလက်လက်နဲ့တော်တော်ရှိတိုးလာတာဖြစ်တယ်။အဲ့လိုရှေ့တိုးလာတဲ့အခါမှာနော်ရှေ့တိုးလာတဲ့အခါမှာသူကသူ့နိုင်ငံနဲ့တိုးလို့မဖြစ်ဘူးဆိုတာကိုသူသိတယ်။ဒါကြောင့်မို့သူ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတဲ့ရေးအတွက်ရေရှိခံမှုအတွက်ကောနော်။နောက်ပြီးတော့သူဒီအနောက်နိုင်ငံအရင်းရှင်နိုင်ငံကြီးတွေကိုဖွံ့ဖြိုးတိုးတဲ့ဒီနိုင်ငံမျိုးရှင်းပြနိုင်လို့ကျန်တဲ့ဖွံ့ဖြိုးတဲ့နိုင်ငံလေးတွေဖွံ့ဖြိုးမှုမင်းကြတဲ့နိုင်ငံတွေအားလုံးကိုတတ်နိုင်ကြမြတ်သူကစီယုံခေါ်ဆောင်ပြီးတွားဖို့စဉ်းစားတာပဲ။အဲ့တော့ဒီကြေကနာလေးကအခုနောက်ခင်ဗျားပြောကြတယ်ဒီဒီဘီမှာဒီလိုတရုတ်ကဒီဝင်နိုင်ဝင်ထွက်ချင်နိုင်ထွက်ကြပြဿနာဖြစ်တယ်ဆိုတာသိနိုင်မှာလည်းဖြစ်တာပဲခင်ဗျားကြားဘူးလားဆင်ကြမ်းမှာစဖြစ်တဲ့ကိစ္စအရာပဲတရုတ်ကအုံလိုက်ချင်းလိုက်တခါရုပ်ဝင်သွားပြီးတော့အဲ့မှာဆင်ကြမ်းသားတွေမခံရနိုင်ဖြစ်ပြီးစဖြစ်တာအဲ့ဒီကိစ္စအစားဖြစ်တာပဲအဲ့တော့သိနိုင်မှာလည်းဖြစ်တယ်အဲ့တော့ဒီမားလိုနိုင်ငံမှာဖြစ်တာလည်းမဟုတ်ဘူးဥပမာအာဖရိကတိုက်ကနေရမျိုးလည်းဖြစ်တယ်အီတလီလိုနိုင်ငံမျိုးလည်းဖြစ်တယ်ရုရှားမှာတော့ဟိုတလောကခင်ဗျားတို့ကြားလားမသိဘူးဒီတရုတ်ပြည်ရဲ့ဟိုဘာလဲအဝတ်ထည်တွေကြီးရောင်းတဲ့ဇီးရန်ကြီးတစ်ခုလုံးကိုရွှေ့ခံလိုက်ရတာအဲ့တော့သူကဒီကဘာလုံးကိုဖြောင်းဝင်နေတဲ့အခါမှာဒီပြဿနာတွေကတက်တာမှပဲကျမတို့အတွက်အရေးကြီးတာကဟုတ်တရုတ်ကိုပြောရဆိုရမယ်ဆိုတာကျမတို့ပြည်ကမှာကျမတို့ရဲ့အစိုးရကပြည်သူလူထုအကျိုးပြုတယ်ပြည်သူလူထုကိုကိုးစားပြုတဲ့အစိုးရတရားဖြစ်ဖို့တရားဥပဒေစိုးမိုးရေးကိုညှတာစွာလိုက်နာတဲ့အစိုးရတရားဖြစ်ဖို့အဲ့ဒီဟာကပိုအရေးကြီးတယ်အဲ့တော့တရုတ်ကလည်းပြောစရာရှိပြောမှာပဲမင်းကကြားနေတာပဲ MOU တွေထိုးဖို့ဘာတွေဝယ်ပါညာတွေဝယ်ပါလဲပြောမယ်နောက်ပြီးတော့ဝင်ခွင့်ဒီဟိုနေရတဲ့ချက်အဲပါလဲပုံတွေခွင့်ဟိုနေကိစ္စတွေလည်းပြောမယ်ပါမယ်လည်းအများကြီးလို့ရှိအဓိကဒီလိုလိုအကျိုးစီးပွားကိုပုံစားပြည့်ရအစိုးရတရားဖြစ်ဖို့ပြည်ကြည့်တယ်။အဲ့ဒါကကျမတို့ရဲ့အခရာပဲလို့ကျမအရှင်းပါပြီ
။ဟုတ်ကဲ့ကျမတို့လည်းကျေးဇူးနဲ့ကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲတစ်ခုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်နောက်တူလေးလေးလိုင်းပေါ်မှာရောက်နေပါတယ်။ကိုဝိုင်းလေးရှိပါတယ်အမေရိကန်ပြည်အောင်ဆိုပါကိုဝိုင်းလေးသဘောထားလေးလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
။အော်ကျွန်တော်သဘောထားပါတော့ဟိုစာချစ်ချည်ဆိုတော့ဘယ်နိုင်ငံနဲ့ပဲလို့လို့ကောင်းပါလေ။ဒီလိုနဲ့ဘုံဆန်းနိုင်ကြတယ်လေအများကြီးရှိရကောင်းပါတယ်ဒါပေမဲ့ဒီလိုနဲ့စပါးရီလုပ်မယ်ဆိုတော့အာမသိရှင်ဒါဆိုဘာဖြစ်လို့လဲဆိုတော့ဘုံကနာအကူတယောက်ပြောပါလို့ဘောနော်တယောက်ကသူ့အကျုံးမြတ်ရှိဆိုရင်သူကဘာမှမလုပ်သူ့အကျုံးမြတ်ရှိမှပဲသူကလုပ်တာဒါပေမဲ့ဒီလိုနဲ့ချစ်ချင်လုပ်တာတော့ဟုတ်အပေးပါတယ်ဒါပေမဲ့စပါးရီနဲ့ပတ်သက်ရင်တော့သူကတော့သူ့အကျုံးမရှိဘူးဆိုရင်သူကတော့ဟိုဘယ်လိုဆိုမလဲတိတ်ပြီးတော့မှသူကတဏ္ဍာန်ပေါ့
ဟုတ်ကဲ့
သူကတာမလားသူကသူ့အတွက်အကျိုးရှိမှပဲသူကလုပ်တော့ဘောနော်ကျော်ပြောချင်
တာအဲ့ဒါပါပဲ။ဟုတ်ကဲ့ကိုဝိုင်းလေးဆွေးနွေးရကျေးဇူးပါ။ဆိုတော့နောက်ထပ်ကျွန်တော်တို့စာရေးပေးပို့ထားတဲ့ချို့လေးရှိနေပါသေးတယ်။ဒီထက်ကစာတစ်စာကတော့အမေရိကန်ပြည်အစိုးရမောင်တက်တနာကကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
။ပြည်နိုင်ငံရဲ့ယင်းဤဆက်ဆံရေးနည်းပညာတွေဟာသူ့အတွက်ကြီးမားတဲ့အကျိုးမြတ်တွေမရှိဘဲဗနိုင်ငံထဲမှာဆက်ဆံလေးမရှိကြအောင်ရှေ့တော်အရှတောင်အရှနဲ့အာဖရိကတိုက်ပါဝင်အမေရိကန်ဥရောပနိုင်ငံတွေရဲ့ဆက်ဆံရေးတွေကအထင်ရှားတွေ့မြင်နေရပါပဲ။တရုတ်နိုင်ငံနဲ့မြန်မာနိုင်ငံဆက်ဆံရေးမှာကျွန်တော်ပြည်သူတွေအဓိကမျှော်လင့်နေတာကတရုတ်နိုင်ငံရဲ့ယင်းနှီးမြှုပ်နှံမှုတွေဟာဒေသခံပြည်သူတွေအတွက်ရောတိုင်းပြည်အတွက်ပါလူမှုဘဝတည်ငြိမ်ဖွံ့ဖြိုးတိုးတက်မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုအပြည့်ရှိတဲ့ယင်းနှီးမြှုပ်နှံမှုတွေပါပဲ နောက်ပြီးစီးရီးနိုင်ငံရေးစီးပွားရေးလုံးဝဆက်ဆက်နေတဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့တွေကိုတရုတ်နိုင်ငံအနေနဲ့တိကျပြတ်သားတဲ့မူဝါဒအင်းနဲ့ညီညာရေးဆွေးနွေးပွဲတွေမှာပါဝင်လာဖို့တွန်းအားပေးဖို့အကြောင်းကတော့မြောက်ပိုင်းမဟာမိတ်ဒေသတွေကနေကြောက်ဖြူရင်နဲ့စီမံကိန်းအထိပါဝင်နေတဲ့ပိုလန်မှာစီမံကိန်းအစဉ်ပြေချောင်းမွေ့စဉ်အတွက်ပါပဲ။နောက်ပြီးရခိုင်ပြည်နယ်မှာဒုက္ခသည်တွေတန်လဲခြေချနေထိုင်ရင်းလူကုန်ကူးမှုပပျောက်ရေးမြေဆုံစီမံကိန်းကိုဖျက်သိမ်းရင်းစစ်ကောင်းဆောင်တွေအရသာအစိုးရအောက်ရောက်ရှိရေးအတွက်ချောင်းမြရေးနဲ့စက်မှုနဲ့နှီးပညာအကူအညီများရရှိရေးတို့ကိုမျှော်လင့်မိပါတယ်။အဓိကသတိထားစရာအချက်ကတော့တရုတ်ကပေးရမယ့်အကူအညီမှန်သမျှကိုအချိန်ယူစဉ်းစားသုံးသပ်ပြီးမှသာသဘောယူဆကြများချုပ်ဆိုတင်တယ်လို့ယူဆမိပါတယ်။ဒါကြောင့်လဲဆိုရင်ဝရှန်ပုကမုံဝန်ဗမာဆိုတဲ့တိုင်းသားမျိုးနွယ်စုနာမည်တွေနဲ့ထောင်ပေါင်းများစွာသောတရုတ်နိုင်ငံသားဆစ်ဆစ်တွေကမြေယာဧကသိန်းပေါင်းများစွာကိုသိမ်းပိုက်ချေကုပ်ယူထားပြီးတဲ့အပြင်တဘာဝရင်းမြစ်အမြောင်များကိုအောက်ဈေးတွေနဲ့တရုတ်နိုင်ငံကနှစ်ပေါင်းများစွာကလေးကရရှိနေကြလို့ပါပဲ
။ဟုတ်ကဲ့ဒါတော့အမေရိကန်ပြည်အောင်စုကမောင်သက်သနာပါ။နောက်ဆက်တော့မိထီလာမျိုးကဦးစိန်မောင်ရဲ့ဆက်ပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါရှင်။တရုတ်နိုင်ငံသမ္မတရှီကျင်းပင်မြန်မာနိုင်ငံကိုပထမဆုံးခီးစဉ်ဖြစ်လာခြင်းဟာအချင်းအထားကိုထောက်ရှုပြီးတော့ထူးခြားတဲ့ခီးစဉ်ထူးခြားမဲ့ခီးစဉ်လို့တွက်ဆမိပါတယ်မြန်မာနိုင်ငံကအခုခါကမ္ဘာမျက်နှာစာမှာဖိအားပေးဝေဖန်ခံရမှုတွေနဲ့ရင်ဆိုင်နေရတယ်အိုက်စီဂျင်နဲ့ပတ်သက်လို့လည်းစိတ်တော့ကဖြစ်နေရတဲ့အချိန်ဖြစ်နေပါတယ်ရွေးကောက်ပွဲနေလာလို့အစိုးရသစ်ပေါ်ပေါက်လာမယ့်အနေအထားကိုလေ့လာနေရတဲ့အချိန်လည်းဖြစ်နေပါတယ်စီးပွားရေးပိုင်းမှာရင်းနှီးမြှုပ်နှံလိုတဲ့နိုင်ငံတွေတိုးတက်ဆက်သွယ်လာနေတဲ့အချိန်လည်းဖြစ်ပါတယ်တရုတ်ရဲ့ကပလန်းစီမံကိန်းမှာမြန်မာပူးပေါင်းပါဝင်ဖို့အရေးကြီးနေခြင်းဖြစ်ပါတယ်။ပြည်တွင်းရေးမှာအပြစ်ခတ်ရက်စဲရင်းနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေဆက်ဆိုင်နေတဲ့အချိန်လည်းဖြစ်ပါတယ်။မြန်မာနိုင်ငံလူထုကတရုတ်နိုင်ငံအပေါ်အယုံကြည်နေတယ်၊တန်မြာရှိနေတဲ့အချိန်လည်းဖြစ်နေပါတယ်။ဒီအချိန်နဲ့အချိန်ခါမှာအရေးအကြီးဆုံးနိုင်ငံကောင်းဆောင်ကိုယ်တိုင်လာတာဟာထူးခြားတယ်လို့ဆိုရမှာပါ။ရှီကျင်းပင်ကိုယ်တိုင်လာလိုက်ခြင်းဟာဆွေမျိုးပေါက်ဖို့ချစ်ကြည်မှုအစဉ်အလာမြင့်တက်ခိုင်မာလာစေတယ်လို့ယူဆပါတယ်တဲ့။အထက်ဖော်ပြပါအချိန်နဲ့ရရကိုပြည်လဲစီမဲ့ဆက်ဆံရေးကိုပေါ်ဆောင်နိုင်မယ်လို့မြင်မိပါတယ်အဓိကအဖြစ်မျှော်လင့်ရတာကတော့ကမ္ဘာမှာဩဇာအရှင်အဝါကြီးထွားလာနေတဲ့တရုတ်ကောင်းဆောင်လာလို့နိုင်ငံတကာရဲ့ဖိအားတွေအရေးယူမှုတွေကိုတနည်းတလားအဖြစ်အဟအတာဖြစ်စေလိမ့်မယ်လို့မျှော်လင့်ရပါတယ်စီးပွားရေးလမ်းကြောင်းပုံမပွင့်လင်းတိုးတက်လာနိုင်မယ်လို့လည်းထင်ပါတယ်တဲ့မြန်မာနိုင်ငံအနေနဲ့တရုတ်နဲ့ချစ်ကြည်စွာနဲ့အင်ဒီနာချင်းကောင်းများဖြစ်ဖို့လိုတဲ့ရေရှည်ဆက်ဆံရေးကောင်းအောင်တတိထားဆက်ဆံရမယ်အားသာရောက်တဲ့နိုင်ငံဖြစ်တဲ့အတွက်ကိုယ်နိုင်ငံရဲ့နိုင်ငံသားရဲ့မူဝါဒအရချစ်ကြည်မှုနဲ့အကျိုးတူပူပေါင်းဆောင်ရွက်ကိုတည်ထားပြီးတော့ဦးစားပေးဆက်ဆံရမယ်။ဩဇာခံဘဝလူဝကြီးအုပ်ခံဘဝမရောက်အောင်မြန်မာနိုင်ငံအစိုးရကအမျှော်အမြင်ကြီးစွာနဲ့ဒီပလိုမစီတန်တမာရေးကျွမ်းကျင်စွာတုံးပြီးတော့တိမ်ပိမ်မှုမှုတည်ထားဆက်ဆံရမယ်လို့ထင်ကြပါဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့မစ္စတာမျိုးကဦးစိန်မော်ရဲ့ဆာပါဆိုတော့အစာရီမှာတော့ကျွန်တော်မြန်မာနိုင်ငံသားရဲ့ဘက်ကဖြစ်စီရင်တဲ့ဆန္ဒတွေတော်တော်များများကိုထင်ခန့်နေပါတယ်။ဆိုတော့ဒီလိုကိုဘက်ကဖြစ်စီရင်တဲ့ဆန္ဒတွေရှိရဆိုရင်လည်းဟိုနိုင်ငံလေးဆိုတော့ကိုတိုင်းပြည်အကျိုးစီးပွားကိုဦးစားပေးရဆိုတော့သဘာဝပါ။ဆိုတော့ကျွန်တော်တို့ကမြန်မာနိုင်ငံဘက်ကလူချင်းနာတွေရှိသလိုတရုတ်နိုင်ငံအနေနဲ့လည်းသူ့ဘက်ကတူလူချင်းနာတွေကိုဦးစားပေးမှာတည်ကြပါတယ်။ဆိုတော့ဒီလိုနေရာမှာဆက်ဆံရရအခုချိန်မှာအင်အားကြီးလာနေတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရတဲ့နေရာမှာကိုကအပေါ်စီးဆက်ဆံလို့မရဘူးဆိုတာလည်းတည်ကြပါတယ်။ဒါကြောင့်ဟိုဒီနေရာမှာပေါ့လေဟိုဆရာမကျွန်တော်အချိန်အစီအစဉ်ဆုံးသတ်ဖို့နှမိနစ်လောက်တော့အချိန်ရပါသေးတယ်ကျွန်တော်ပင်းတဲ့ဆွေးနွေးတဲ့ပုဂ္ဂိုလ်ကိုနှမိနစ်စီလောက်အချိန်ပေးနေပါတယ်ဆိုတော့ဒီနေရာမှာကျွန်တော်တရုတ်နိုင်ငံလိုနိုင်ငံမျိုးနဲ့ကျွန်တော်မြန်မာနိုင်ငံဆက်ဆံရတဲ့နေရာမှာတတိထားတင်လာရအောင်ဘာများရှိမလဲဆရာမဒေါ်လာကျော်ဆိုအရင်ဆွေးနွေးပေးပါခင်ဗျာ
ကျွန်မတို့တတိထားမှာဟိုကျွန်မတို့ဒီရင်အမျိုးသားစီးလုံးညီညီကိုခိုင်မာအားကောင်းအောင်လုပ်ရပါမယ်အဲ့တော့ဒီအချိန်ဒီသမရှိချင်းဖင်လို့လာတဲ့အချိန်မှာအခုကခင်ဗျားပြောတယ်ဆိုသမရရှိချင်းတွေတရုတ်ပြည်ဘက်ကတခါမှသူတို့ဟိုဗမာပြည်ကြီးကိုချစ်လို့ဗမာပြည်ကြီးကိုကယ်တင်ရင်းလို့ဒီစကားမပြောသူတို့ဝင်းဝင်းနဲ့ပြောတာသူတို့ဘက်ကလည်းသူတို့အကျိုးမြတ်စီရသင့်တယ်လို့သူတို့ယူနေတရုတ်ပြည်ဗမာပြည်ဘက်ကလည်းရသင့်တယ်လို့ယူပေါ့အဲ့လိုအချိန်ခါမျိုးမှာဗမာပြည်က NLD အစိုးရကိုဗမာတပ်မတော်လက်နက်ကင်တော်နိုင်အဖွဲ့အစည်းကအားလုံးကပေါ့ဒါကကိုအခွင့်ကောင်းအဖြစ်အဆုံးချပြီးတော့ကိုယ်တိုင်းပြည်အတွင်းမှာနော်ဒီတရုတ်ကဒီထုတ်ဖွင့်လာတဲ့ဒီစီးပွားရေးလမ်းကြောင်းတွေပါတွေပေါ်မှာဟိုကြည့်ပြီးတော့ကိုရားတဲ့ရားထိုက်တဲ့ဟာလေးတွေစဉ်းစားရင်းကညီမတို့အချင်းချင်းကြားမှာနားလည်မှုယူပြီးတော့ဘုံသဘောတူတဲ့ကုညအောင်ယူသွားဖို့တူတယ်အတူတူပြဗမာတပ်မတော်အနေနဲ့ဂုံတိုက်ခါရှိရှိဒီ နိုင်ငံကြီးကတခါဆုံနိုင်မှုအတွက်ဒီအခွင့်အရေးကိုအသုံးချတယ်လို့ဒီမှာပြောတာ
။ဟုတ်ကဲ့ဆိုတော့ဆယ်ဦးမော်ဆိုခင်ဗျာကျွန်တော်အချိန်တစ်မိနစ်လောက်ရပါသေးတယ်ဆိုတော့ဒီတရုတ်နိုင်ငံလိုနိုင်ငံမျိုးနဲ့ကျွန်တော်တို့မြန်မာနိုင်ငံဆက်ဆံနေရမှာကျွန်တော်တို့ကသတိထားသင့်တာဘာတွေများရှိမလဲဆရာ။
ကျွန်တော်တို့ကတော့ဒီ CYA ရာဆိုမျိုးဆက်ဆံနေရတာလည်းဖြစ်တယ်။နောက်ဆုံးဒီငွေနွေချင်းဆက်ဆံနေတဲ့အင်ဂျင်နိုင်ငံလည်းဖြစ်တဲ့ခါကျတော့မျက်နှာပြောသူပေါ့ဗျာ။ကိုယ့်ဘက်ကမနစ်နာလျောင်ဝင်းဝင်းဒီလိုဒီလိုရှင်းသုံးနိုင်လို့တော့လိုတယ်ဗျာ။အဲအဲ့လိုရှင်းသုံးမယ်ဆိုလို့ရှိရင်တော့မျက်နှာဆက်မတော့တလှကြော်တော့ပြောသူပါပဲ။ကျွန်တော်တို့အရေးကြီးဆုံးကမျိုးသားစုလုံးကြီးပါပဲ။ကျွန်တော်တို့မျိုးသားစုလုံးကြီးကိုကျွန်တော်ကမတိဆောက်နိုင်ဘူး။ကျွန်တော်တို့တက်ပြီးမှာကကျွန်တော်တို့ကိုယ်တိုင်ကအဖွဲ့အစည်းပြားပြားကြီးဖြစ်နေကြတယ်ဆိုလို့ရှိလို့ရှိရင်တော့ဒီပြပောင်းရဆိုင်လို့ဆိုတော့ခက်ခဲလေးနဲ့တင်ပါလိမ့်မ
ယ်။ဟုတ်ကဲ့။ပါဝင်ဆွေးနွေးပြီးတဲ့ဦးမမောင်ဆိုကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေ၊ဆိုင်းသားပြည်သူတွေနဲ့တော်တော်ရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ။